အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးစားလုပ်မှုသူ့လိုရက်တွေကိုစုံစမ်းစစ်ဆေးတဲ့လွတ်တော်ရေးကြိုးပမ်းမှုတွေကိုဟန်တာနောက်ဆက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့တက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ့်အလားအလာတွေလည်းသိမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနဲ့လွှတ်တော်ပြီးပြန်ဆတဲ့အခါဦးစားပေးဆောင်ရွက်မယ့်အကြောင်းပြောဆိုထားတဲ့ထလွတ်တော်ဥက္ကဋ္ဌမစ်မကောနဲကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွှတ်တော်မှာစကားပြောဖို့စီစဉ်ထားပါတယ်။လုပ်ငန်းစဉ်ဆန်နိုင်မှုအောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆွဲချက်တွေကိုလွှတ်တော်ဥက္ကဋ္ဌစီဘလုစီကထလွတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့မနေ့ညပိုင်းကမဲခွဲပြီးမှတော့တိတိကျကျပြောဆိုထားတာမရှိပါဘူး။အောက်လွှတ်တော်ကတရားလိုဖြစ်ဆောင်ရွက်မဲ့သူတွေကိုမရွေးချယ်ခင်ထလွတ်တော်ကဆောင်ရွက်မဲ့စီစဉ်ကိုအရင်ကြည့်မယ်လို့လည်းပြောပါတယ်။အမှားပေါ်အရေးယူရေးဆွဲချက်တွေကိုအောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားအားလုံးနီးပါးကထောက်ခံမင်းနဲ့အတည်ပြုခဲ့တဲ့အတွက်နှစ်ပေါင်း143နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာတော့မှာပါ။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်သမ္မတအင်ဂျီယိုကထုတ်ပြန်တဲ့ကြေညာချက်မှာတော့တရားစွဲဖို့ကြိုးပမ်းတဲ့အတူရလုပ်ငန်းစဉ်တစ်ခုဖြစ်ပြောဆိုလိုက်သလိုတိုက်ပြည်သမိုင်းမှာရှက်စရာအကောင်းဆုံးနိုင်ငံရေးလုပ်ရက်တစ်ခုဖြစ်တယ်လို့ပြစ်တင်ရှုတ်ချခဲ့ပါတယ်။